မေရိကန်ကိုတက္ကသိုလ်အတုတွေနဲ့ကျောင်းသားဗီဇာရအောင်လုပ်ပြီးလာကြတဲ့နိုင်ငံသား138ရာကိုရဲကဖမ်းဆီးထားခဲ့ပြီးတော့နောက်ထပ်ဖမ်းဆီးမှုတွေလှုပ်သွားမယ်လို့အစိုးရတာဝန်ရှိသူတယောက်က VOA ကိုပြောကြားခဲ့ပါတယ်။တက္ကသိုလ်အတုမှန်းသိရတဲ့ကျောင်းသားဗီဇာရအောင်လုပ်ကြသူတွေကိုနှိမ်နင်းနိုင်ဖို့အတွက်အမေရိကန်အမိမြေလုံခြုံရေးဌာနကတက္ကသိုလ်အတုတစ်ခုကိုဖမ်းနှိမ့်ခဲ့တာပါ။ပြည်ထောင်စုအစိုးရကတရားစွဲတဲ့အမှုတစ်ခုထဲမှာကျောင်းသူမှန်းသိရတဲ့အမေရိကန်ကိုတရားဝင်လာနိုင်ပြီးတော့တရားဝင်အလုပ်လုပ်ခွင့်ရချင်တဲ့ကျောင်းသားတွေကိုဖျားယောင်းဆွဲဆောင်နိုင်ဖို့အစိုးရကတက္ကသိုလ်တစ်ခုကိုဖန်တီးခဲ့တယ်လို့ဖော်ပြထားပါတယ်။ Michigan ပြည်နယ် Detroit မြို့ပြည်နာက Farmington တက္ကသိုလ်ဆိုတဲ့တက္ကသိုလ်အတူတစ်ခုကိုအမိမြေလုံခြုံရေးဌာနက2015ခုနှစ်မှာဖန်တီးခဲ့ကြတဲ့ကတက္ကသိုလ်ကျောင်းဝင်းမရှိ၊စာသင်ခန်းမရှိ၊တက္ကသိုလ်ပညာရေးသင်ကြားရမှာမဟုတ်ဘူးဆိုတာသိရတဲ့နိုင်ငံသားကျောင်းသား600ကျော်ကျောင်းအပ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကျောင်းသားဗီဇာအတူရအောင်ပူပေါင်းကြံစီမှုအကျိုးအမြတ်အတွက်ကျောင်းသားဒုတွေကိုလက်ခံထားမှုလို့နဲ့၈ရောက်ကိုအစိုးရကဖမ်းဆီးတရားစွဲထားပါတယ်။အဲ့ဒီသူတွေဟာဒီနိုင်ငံသားသား600ထက်မနည်းကိုတရားမဝင်နိုင်ငံထဲမှာနေထိုင်နိုင်အောင်တခါအမေရိကန်နိုင်ငံထဲကိုပြန်လည်ဝင်ရောက်နိုင်အောင်နဲ့အလုပ်လုပ်နိုင်အောင်ကူညီဆောင်ရွက်ပေးခဲ့ကြတယ်လို့အစိုးရတရားလူတွေကပြောပါတယ်ရှင်။